ဘရာဇီးလနိုင်ငံမှာကျင်းပနေတဲ့2016ရီယိုအိုလံပစ်အားကစားပြိုင်ပွဲမှာစနေနေ့ကနောက်ဆုံးဘောလုံးဘောလူပွဲအတွက်ဘရာဇီးလအသင်းနဲ့ဂျာမနီအသင်းတို့မကြာသေးခင်အချိန်ကပဲအကျိတ်နဲ့ကစားခဲ့ကြရမှာဘရာဇီးလကအနိုင်ရသွားပါပြီ။အချိန်ပိုပြီးတဲ့အထိတကိုးစီသေးသေးဖြစ်နေခဲ့တာမို့ပနော်ဒီကန်နဲ့ခါမှာဘရာဇီးလက9ဂိုး4ဂိုးနဲ့အနိုင်ရသွားတာဖြစ်ပါတယ်။နောက်ဆုံးဒီပနော်ဒီဂိုးကိုဘရာဇီးလအသင်းကပတိန်နေမာကသွင်းယူခဲ့တာဖြစ်ပါတယ်။2016ရီယိုပြိုင်ပွဲရဲ့15ရက်မြောက်နေ့ဖြစ်တဲ့စနေနေ့ပြိုင်ပွဲတွေမှာအမေရိကန်ကရွှေ40ငွေ36ကျေး35နဲ့ပထမနေရာမှာရှိနေပြီးဗြိတိန်နိုင်ငံကရွှေ26ငွေ22ကျေး15နဲ့ဒုတိယတရုတ်ကရွှေ24ငွေ18ကျေး26နဲ့တတိယနေရာတွေမှာရှိပါတယ်။အမျိုးသမီးဘတ်စကတ်ဘောမှာအမေရိကန်ကစပိန်ကိုနိုင်ပြီးအိုလံပစ်မှာ6နှစ်ဇက်တိုက်ရွှေတစိတ်ပန်းရှင်ဖြစ်သွားပါပြီ။စနေအစောပိုင်းကျင်းပတဲ့အမျိုးသမီးပြေးခုံပြက်ကစားနည်း3မျိုးပြိုင်ပွဲမှာအမေရိကန်ကဂွမ်ဟဂျော့ကန်ဆန်ကရွှေတစိတ်ဆွတ်ခူးခဲ့တာမို့ဒါအမေရိကန်နဲ့ဒီပြိုင်ပွဲမှာပထမဆုံးအိုလံပစ်ရွှေရတာပါ။စနေနေ့ကျင်းပမဲ့ကွင်းပိတ်ပွဲအခမ်းအနားမှာအမေရိကန်အလံကိုတည်ဆောင်ဖို့အတွက်ရွှေ၄ခုနဲ့ကျေးတစ်ခုဆွတ်ခူးခဲ့တဲ့အမေရိကန်ဂျွန်ဘာမန်ဆမောင်းဘဲလ်စ်ကိုရွေးချယ်လိုက်ကြောင်းအမေရိကန်အိုလံပစ်ကော်မတီကစနေနေ့မှာကြေညာပါတယ်။အမျိုးသားချက်တောင်ရဲ့ပြိုင်ပွဲမှာတရုတ်ကမလေးရှားကိုအနိုင်ရပြီးရွှေရသွားတာပါ